ကမ္ဘာတစ်လုံးဖျက်မြူးတဲ့ COVID-19 ကာကွယ်ဆေးတွေက85ရာခိုင်နှုန်းဟာနိုင်ငံပေါင်း10နိုင်ငံကိုပဲရောက်နေတာဖြစ်ပြီးနိုင်ငံပေါင်း130လောက်တက်တော့ဆေးတစ်လုံးမှမရသေးဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကတောက်ကြံနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်
More than 3/4 of those vaccinations are in just 10 countries.
ကာကွယ်ဆေးသုံးပုံတစ်ပုံလောက်ဟာနိုင်ငံပေါင်း10နိုင်ငံလောက်ကိုပဲရောက်သွားပြီးနိုင်ငံပေါင်း130လောက်မှရှိတဲ့လူပေါင်း 1.5 ဘီလီယံအတွက်တော့အခုချိန်ထိကာကွယ်ဆေးတစ်လုံးမှထိုးမပြေးနိုင်သေးပါဘူး။တချို့နိုင်ငံတွေမှာဒီရောဂါအပြင်းထန်ခံစားနေရတာတို့တည်ဆုံးတာတို့လိုအန္တရာယ်နဲ့ကျုံ့နိုင်ခြေသိပ်မရှိတဲ့သူတို့နိုင်ငံသားအတော်များများအတွက်ကာကွယ်ဆေးထိုးပေးပြီးဖြစ်တာတွေ့ရကြောင်းပြောသွားတာပါ။အခုချိန်မှာကဘာတလွား COVID-19 ကူးစက်သူအရေအတွက်ထက်ကာကွယ်ဆေးထိုးပြီးသူအရေအတွက်ကပိုးပြီးများလာနေတာသတင်းကောင်းတစ်ခုဖြစ်ကြောင်းလည်းပြောပါတယ်။တူတောင်းတဲ့အချိန်အတွင်းအခုလိုတွေ့ရတာကိုထူးခြားတဲ့အောင်မြင်မှုတစ်ခုဖြစ်ရေဘူးကတတ်မှတ်ရမှာဖြစ်ပေမဲ့နိုင်ငံပေါင်း130လောက်ကဒေသခံတွေအတွက်တော့ဆေးတစ်လုံးမှထိုးမပေးနိုင်သေးဘူးလို့လည်းသတိပေးပါတယ်။ဒါပေမဲ့ချမ်းသာတဲ့နိုင်ငံတွေမှာချက်ချင်းအန္တရာယ်ဖြစ်နိုင်ခြေမရှိတဲ့လူအတော်များများကိုပါကာကွယ်ဆေးထိုးပေးနိုင်တာတွေ့ရတယ်လို့လည်းပြောပါတယ်။ကမ္ဘာနိုင်ငံအစိုးရအားလုံးကသူတို့နိုင်ငံသားတွေအတွက်ကာကွယ်ရမှာဖြစ်ပေမဲ့ချမ်းသာတဲ့နိုင်ငံတွေအနေနဲ့ကျန်းမာရေးလုပ်သားတွေအသက်ကြီးရင်သူတွေကိုဦးစားပေးရမယ့်သူတွေကိုဆေးထိုးပေးပြီးတခြားနိုင်ငံတွေမှာအလားတူဦးစားပေးရမယ့်သူတွေကိုဆေးထိုးပေးနိုင်အောင်မျှဝေပေးဖို့တိုက်တွန်းခဲ့ပါတယ်။